ကုလသမဂ္ဂကမြန်မာနိုင်ငံကိုခိုင်မာပြတ်သားစွာအရေးယူဖို့အမေရိကန်ထက်လွတ်တော်မှမစ်မက်ကော်နယ်ကတိုက်တွန်းလိုက်တဲ့အထက်လွတ်တော်မှဒုတိယရာထူးအမြင့်ဆုံးဖြစ်တဲ့ Republican အမတ်ဖြစ်တဲ့ Mr. McConnell ကရန်ကုန်မြို့ရှိစစ်ကောင်စီပေါ်အမေရိကန်ဒဏ်ခတ်ပိတ်ပင်ချက်တွေကိုတက်တန်းတိုးဖို့ဥပဒေကြမ်းကိုတင်သွင်းခဲ့ပြီးနောက်အဲ့ဒါလို့ပြောဆိုလိုက်တာပါမြန်မာနိုင်ငံမှာလွတ်လပ်မှုကိုထောက်ခံတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ် Kofi Annan အနန်ရဲ့ပြောဆိုချက်တွေကိုသူကြိုဆိုကြောင်း Mr. McConnell ကဖော်ပြပါတယ်ဒါပေမဲ့လို့အခုကမ္ဘာအဖွဲ့အစည်းဟာအရေးယူလှုပ်ဆောင်ရမှာဖြစ်တယ်လို့အထက်လွှတ်တော်အမတ်ကပြောကြပါတယ်။အင်္ဂါနေ့နှောင်းပိုင်းက Mr. McConnell တင်သွင်းခဲ့တဲ့ဥပဒေကြမ်းအရမြန်မာနိုင်ငံကသွင်းကုန်အားလုံးအပေါ်လုံးဝအုတ်တုံပြည်ပင်တမ်းမြစ်ချက်ကိုတက်တန်းတစ်နှစ်တိုးဖို့ဒါမှမဟုတ်စစ်အစိုးရဟာလူ့အခွင့်အရေးနဲ့ဒီမိုကရေစီကိစ္စတွေမှာမေမေရရတိုင်းတာလို့ရအောင်တိုးတက်မှုရှိခဲ့တယ်လို့အမေရိကန်သမ္မတ Mr. Bush ကကွန်ဂရက်လွှတ်တော်ကိုအကြောင်းမကြားမချင်းဆက်လက်ထားရှိလှုပ်ဆောင်သွားဖို့ဖြစ်ပါတယ်။မြန်မာစစ်ဘက်အုပ်စိုးသူတွေဟာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုနေအိမ်အခြေချုပ်ကနေလွှတ်ပေးဖို့လဲအထက်လွှတ်တော်အမတ်ကတိုက်တွန်းခဲ့ပါတယ်